ပြောင်စုလူတော်ကိုစားပြုကော်မတီ CRPH ကခေတ္တပြောင်စုဝန်ကြီး၄ဦးကိုခန့်အပ်တောင်းပေးလိုက်တဲ့အကြောင်းဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။ဝန်ကြီးဌာန၉ခုအတွက်ခေတ္တပြောင်စုဝန်ကြီး၄ဦးကိုခန့်အပ်တောင်းပေးလိုက်တာဖြစ်ပြီးနိုင်ငံရဲ့တရားဝင်အစိုးရဖြစ်တဲ့သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ဦးဆောင်တဲ့ပြည်သူအစိုးရကိုစစ်အာဏာသိမ်းအုပ်စုကအာဓမ္မနည်းနဲ့ဖယ်ရှားပြီးအာဏာသိမ်းယူထားတာကြောင့်ပြည်ထောင်စုအစိုးရအဖွဲ့ဝင်ပြည်ထောင်စုဝန်ကြီးတွေဟာဒါဝန်တွေကိုထမ်းဆောင်နိုင်ဖို့အခြေအနေမရှိတဲ့အတွက်နိုင်ငံတော်အစိုးရရဲ့လုပ်ငန်းတာဝန်တွေကိုသက်ဆိုင်ရာပြည်ထောင်စုဝန်ကြီးတွေကိုစားဆောင်ရွက်ဖို့ဆိုပြီး CRPH တင်ညာချက်မှာဖော်ပြထားပါတယ်။ခေတ္တပြည်ထောင်စုဝန်ကြီးတွေဖြစ်တာဝန်ပေးခန့်လိုက်သူတွေကတော့နိုင်ငံသားရေးဝန်ကြီးဌာနအတွက်ဒေါ်စင်မအောင်၊သမ္မတရုံးဝန်ကြီးဌာနနဲ့ပြည်ထောင်စုအစိုးရအဖွဲ့ဝင်ဝန်ကြီးဌာနတို့အတွက်ဦးလင်ကိုလတ်၊စီမံကိန်းဗန္ဓာရေးနဲ့စမှုဝန်ကြီးဌာန၊ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဌာန၊စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနတို့အတွက်ဦးတင်ထွန်းနိုင်၊အလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့ဝင်ရောက်ဝန်ကြီးဌာန၊ပညာရေးဝန်ကြီးဌာန၊ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနတို့အတွက်ဒေါက်တာဇော်ဝေစိုးတို့ဖြစ်ပါတယ်။